တရုတ်နိုင်ငံမှာကိုဗစ် -19 ကပ်ဘေးရောဂါကိုတင်းတင်းချက်ချက်တုံ့ပြန်ဆောင်ရွက်မှုအတွင်းနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာဆယ်စုနှစ်လေးခုကျော်အတွင်းအဆိုးရွားဆုံးအဆင့်တစ်ခုကိုကျဆင်းသွားခဲ့ပါတယ်။2022ခုနှစ်အတွင်းတရုတ်မှာစီးပွားရေးဖွံ့ဖြိုးမှု300ခန့်နှုန်းသာရှိကြောင်းအမျိုးသားစည်းအင်ဌာနကအင်ကာနစ်ထုတ်ပြန်ချက်မှာဖော်ပြထားပြီးဒါအဆိုရင်ဒီမတိုင်ခင်အရင်နှစ်က 8.1 ရာခိုင်နှုန်းထိရောက်ရှိခဲ့တာကနေအများကြီးလျော့နည်းနေတာဖြစ်ပါတယ်။1920ပြည်လွန်နှစ်များနှောင်းပိုင်းမှာဒုတိယမြောက်အဆိုးရွားဆုံးစီးပွားရေးနှိမ့်ခွေမှုဖြစ်ပြီးကပ်ဘေးရောဂါဆက်ခဲ့တဲ့2020ပြည်နှစ်အတွင်းရှိခဲ့တဲ့ဖွံ့ဖြိုးမှု 1.4 ရာခိုင်နှုန်းကိုသာကျော်လွန်တာဖြစ်ပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံမှာ2021ခုနှစ်စရုပ်ထ3လပတ်အတွင်းကစီးပွားရေးဖွံ့ဖြိုးမှု 3.9 ရာခိုင်နှုန်းနဲ့ရှိရင်တော့ပြီးခဲ့တဲ့နှစ်စရုပ်ထ3လပတ်အတွင်း 1.9 ရာခိုင်နှုန်းကိုကျဆင်းသွားတာဖြစ်ပါတယ်ရှင်။